ကွလွန်ဒဂရမ်မီဂီတာဆုရှင်ဝစ်နီဟျူစတန်ရဲ့ဆွေမျိုးမိသင်ကားတွေပဲတက်ရောက်မယ်တီးတန့်စာပနာအခမ်းအနားကိုသူ့ရဲ့မွေးရည်မြေနယူးယောက်မြို့ကဖျားရှိခိုးကြောင်းမှာဒီကနေ့စနေနေ့ဒေတာစံတော်ချိန်မွန်တက်မှာကျင်းပမှာဖြစ်ပါတယ်သူ့ရုပ်အလောင်းကိုတင်ဆောင်လာတဲ့အာတုဘရင်ကဒီဖျားရှိခိုးကြောင်းကိုအခုပဲဆက်ရောက်လာတာကိုရုပ်မြင်သံကြားသတင်းမှာတွေ့ရပါတယ်သူဆေကျော်တက်တုံးကဝစ်နီဟျူစတန်ဓမ္မတေးတည်ဆိုခဲ့တဲ့ New Hopeဘတ်တစ်ဖျားကြောင်မှာကျင်းပမဲ့ဇာပနာခန္ဓာကိုဂီတာကျော်မော်ရီအပါဝင်နာမည်ကြီးတွေတက်ရောက်ကြမှာဖြစ်ပါတယ်။မိသားစုဝင်တွေကတော့ညူအပ်ကအာတုဘဂေဟာမှာမနေ့ကညနေကကျင်းပတဲ့အာတုဘရှုခန္ဓာကိုတက်ရောက်ခဲ့ကြပါတယ်။သူ့ရဲ့မိခင်ဖြစ်သူ CC Houston သူ့သမီးဖြစ်တဲ့ Bobby Christina Brown တို့နဲ့ဆွေမျိုးတွေအပြင်သူ့ရဲ့ဝမ်ခွဲအမဒေါ်ဆက်သူအဆိုတော့ဒီယိုနီဝါရစ်နဲ့သူ့ရဲ့ဂီတာဆရာလည်းဖြစ်ဒီဂီတာထုတ်လုပ်ရေးလုပ်ငန်းတွေမှာခေါင်းဆောင်သူတို့လည်းဖြစ်တဲ့ Clive Davis တို့လည်းတက်ရောက်ကြမှာဖြစ်ပါတယ်။အသက်48နှစ်အရွယ် Whitney Houston ကို Los Angeles မြို့ Beverly Hilton Hotel ကသူ့ရဲ့အခန်းရေချိုးကန်ထဲမှာတည်ဆုံးနေတာတွေ့ခဲ့ရပြီးတော့တပတ်အကြာဒီကနေ့စနေနေ့မှာပဲသူ့အတွက်ဇာပနာအခမ်းအနားကိုကျင်းပကြမှာဖြစ်ပါတယ်။ဖိတ်ကြားခံရသူတွေပဲတက်ရောက်ခွင့်ရမယ်ဒီဇာပနာအခမ်းအနားမှာဂီတာလောကမှာတကယ်သမိုင်းဝင်သူတွေဖြစ်ကြတဲ့Stevie Wonder နဲ့ Aretha Franklin တို့တချင်းတီဆိုပြီးတော့ဖျော်ပြမှာဖြစ်ပါတယ်။သူရဲ့ Common Hall အဆိုတော့ Bobby Brown နဲ့ဒီခန်းနာကိုတက်ရောက်ဖို့ရှိပါတယ်။ဒီဇာပနာအခမ်းအနားကတည်တံ့ကျင်းပမှာဖြစ်ပေမဲ့လည်းအများပြည်သူရုံမြင့်တန်ကြားကနေကြည့်ရှုလို့ရအောင်ဓာတ်ရိုက်ထုတ်လွှင့်ပြသမှာပါ။သူရဲ့ရုပ်လောင်းကို New Jersey တုတ်တံမှာသူ့ရဲ့ဖခင် John Russell Houston Jr. ရဲ့ရုပ်လောင်းပေးမှာမြုပ်နှံမှာဖြစ်ပါတယ်။သူဘာကြောင့်တည်ဆုံရလဲဆိုတဲ့အကြောင်းရင်းကိုတော့နောက်သတင်းပတ်တော်တော်ကြားတဲ့အထိသိနိုင်အောင်မှာမဟုတ်ပါဘူးရှင်။